မ္မနိုင်ငံကရေဘေးသင့်ပြည်သူတသန်းအတွက်လူငွေတွေကိုလှူဒန်းနေကြတာမှာကမ္ဘာကျော် Facebook လူမှုကွန်ရက်ကလည်းထက်ဝင်လူဒန်းသွားမှာဖြစ်တယ်လို့ကြေညာလိုက်ပါတယ် Save the Children International အဖွဲ့နဲ့အတူတွဲပြီးတော့ရေဘေးရန်ပုံငွေအကူအညီတွေပေးနိုင်ဖို့အတွက်လှုံ့ဆော်လိုက်တာဖြစ်ပြီးတော့ American Dollar တသန်းအထိရနိုင်ဖို့လည်းစီမံထားတယ်လို့ပြောပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့အပြည့်အစုံကိုပြောပြပေးကြပါတယ်ခင်ဗျာမြန်မာနိုင်ငံတော်မှာရေဘေးတံခံရတဲ့ပြည်သူတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ပြည်တွင်းကလူရှင်တွေနဲ့အဖွဲ့အစည်းအသီးသီးကအကူအညီပေးနေကြတာမှာအခုနောက်ဆုံးကမ္ဘာတစ်ဝှမ်းလူများပြားအသုံးပြုနေတဲ့ Facebook လူမှုကွန်ရက်စာမျက်နှာလည်းပေါင်းလာပါတယ်။ကမ္ဘာကျော် Facebook စာမျက်နှာက Save the Children International အဖွဲ့နဲ့တွဲပြီးတော့မြန်မာနိုင်ငံကရေဘေးတင့်ဒေသတွေကကလေးငယ်တွေကိုအကူအညီပေးဖို့အတွက်လှုံ့ဆော်လိုက်တာဖြစ်ပါတယ်။လူရှင်တွေကလူဒန်းတဲ့ပမာဏအတိုင်းသူတို့ဘက်ကလည်းထပ်တူလူဒန်းသွားမှာဖြစ်တယ်လို့ဖော်ပြထားပြီးတော့ Facebook အနေနဲ့ဒေါ်လာ5သိန်းအထိလူငွေထည့်ဝင်သွားဖို့ကတိပြုထားပါတယ်။ဒါကြောင့်ရေဘေးအကူအညီအတွက်ရန်ပုံငွေ American Dollar တသန်းလောက်ရဖို့မှန်းထားတယ်လို့ပြောပါတယ်။အလူရှင်တွေအနေနဲ့10ဒေါ်လာကနေစတင်လူဒန်းနိုင်ပြီးတော့ Visa, Master, American Express နဲ့ Discover Card တွေကိုအသုံးပြုနိုင်တယ်လို့ပြောထားပါတယ်။ရရှိလာတဲ့လူငွေတွေအားလုံးကို Save the Children အဖွဲ့ကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်အသုံးပြုသွားမှာဖြစ်တယ်လို့လည်း Facebook ရဲ့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီလူငွေတွေကိုရေဘေးတံစိုးဝါးဆုံးခံလိုက်ရတဲ့ဒေသတွေကရေဘေးတင်ပြည်သူတွေအတွက်အကူအညီပေးသွားမှာဖြစ်ပြီးတော့အရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတွေဖြစ်တဲ့ဇာနရိတ်ခါတောက်ရည်တန့်အရေးပေါ်ရှေးဥတုနာပြည်စုအကူအညီတွေအိမ်သုံးပစ္စည်းတွေနေစဉ်တကိုယ်ရည်တန့်ရှင်းရေးအတွက်လိုအပ်နေတဲ့အသုံးဆောင်ပစ္စည်းတွေအပြင်ရေရှည်ပြန်လည်ထူထောင်ရေးအကူအညီတွေပါဝင်တယ်လို့ Save the Children အဖွဲ့ကပြောပါတယ်မြန်မာနိုင်ငံကရေဘေးတင့်ပြည်သူတွေအတွက်အခုလို Facebook နဲ့ Save the Children အဖွဲ့တို့ကပူးပေါင်းပြီးအကူအညီပေးဖို့လှုံ့ဆော်လိုက်တဲ့အပေါ်မှာ American ပြည်တော်စု Maryland ပြည်နယ်မှာနေထိုင်တဲ့မန်မြန်ရဲ့ချောကအခုလို့ပြောပါတယ
်အဲ့ဒါကတော့အရင်ကောက်တဲ့အစီအစဉ်မှာဘာလို့လဲဆိုတော့အမတို့ဒီလိုမျိုးလုပ်တဲ့စာတာကိုသူကိုယ်တိုင်စင်တဲ့ကိုလူလေးပေါ့နော်ဟိုလှုပ်ရှားတဲ့သဘောမျိုးပဲဒီလိုမျိုးတော်တော်လူရင်းနောက်တော်တော်ခက်မယ်ဆိုတဲ့အစီအစဉ်နောက် Facebook ဆိုတာလည်းဒီကမ္ဘာမျိုးမှာလေလူသုံးများတဲ့ internet ဆာမျက်နှာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့အရန်ကောင်းတဲ့ season ဖြစ်တယ်။အဲဒါအရင်လိုလုပ်ချင်အဖြစ်အမားတို့ဒီမှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုလည်းကမ္ဘာနဲ့ဝန်ကြီးပို့သိပြီးတော့အလူတွေလည်းပို့ရမယ်ပို့ပြီးတော့လည်းဟို information တွေပို့ပြီးတော့ share တွေလည်းပို့သိလာမယ်ဆိုတဲ့ကြောင့်အရန်ကောင်းတဲ့ season ဖြစ်တယ်လို့မှတော့သိကြည့်ရတယ်
။ဒါပြင်ပြီးခဲ့တဲ့ August 9ရက်တနင်္ဂနွေနေ့ကလည်းရေဘေးသွင်းပြည်သူတွေကိုကူညီဖို့အတွက်ရန်ပုံငွေဈေးအောင်ပွဲကို Washington DC အနီးတစ်ဝက်ကမြန်မာမိသားစုတွေစုပေါင်းလှုပ်ခဲ့ကြတာမှာ American Dollar 1000ကျော်ရရှိတယ်လို့မန်မြန်ရင်ချောကရှင်းပြပါတယ်
။အာမနေ့ကစီးရင်ပိတ်တဲ့အထိကတော့ US Dollar 1880လောက်ရတယ်။ဒါပေမဲ့အဲ့နောက်ပိုင်းမှာပဲညာတွင်ချင်းအဲ့ဒါလည်းဟောပေါ့နော်အမတို့ရဲ့ဒီ Facebook ရဲ့ဒီဟာလည်းတကွာကိုရဲ့ Facebook စာမျက်နှာလေးမှာကိုယ်တို့လည်း share ကြရင်တော့ညာတိကညာတွင်ချင်းနဲ့ဆက်ပြီးတော့ဟိုယူကြမယ်ဆိုတဲ့သူတွေရှိတဲ့ကြောင့်မလို့ဒီနေ့ကထပ်ပြီးတော့ဒေါ်လာ400လောက်တော့ဒီနေ့ထပ်ရပြီဆက်ကြတာအမတို့စီးရင်ဒီနေ့နောက်ဆုံးစီးရင်တော့အမမသိသေးဘူးဒါပေမဲ့ဒီနေ့အထိကတော့1000ဒီပါပေါ့နော်ရပါတယ
်ဒီလိုကောက်ခံရရှိတဲ့ရန်ပုံငွေတွေကိုတော့ရေဘေးသင့်ပြည်သူတွေကိုအစောပိုင်းကလေးကကူညီနေတဲ့နိုင်ငံကူညီမှုအသင်းရန်ကုန်ဝေလူကျော်ဖောင်ဒေးရှင်းနဲ့ရခိုင်ပြည်နယ်မှာရေဘေးအကူအညီပေးနေတဲ့အလို့တော်ပြည့်စရာတော်တို့ကိုလူဒန်းသွားဖို့စီစဉ်ထားတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့နီပေါ်ငလျင်တုံးကတော့အကူအညီပေးရရန်ပုံငွေကောက်ခံခဲ့တာမှာ American Dollar 18တန်းရရှိခဲ့တယ်လို့ Facebook ကဖော်ပြပါတယ်။အလူရှင်တွေအနေနဲ့ facebook.com/myanmarfloodrelief နဲ့ savethechildren.org internet ဆောင်မျက်နှာတွေမှာလူဒန်းနိုင်ပါတယ်ခင်ဗျာ။